မင်္ဂလာရှိနိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာဘက်ကပြန်လက်ခံရေးဒီကနေ့စတင်မဲ့အစီအစဉ်ကိုလုံခြုံရေးကောင်စီကစောင့်ကြည့်နေတဲ့အကြောင်းနဲ့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိဘေးကင်းလုံခြုံစွာနဲ့မိမိစံသားအလျောက်ဖြစ်ဖို့ဆိုတဲ့အခြေခံမူသုံးချက်ကိုလိုက်နာအကောင်ထည်ဖော်ဖို့လိုအပ်ကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ကိုယ်စားလှယ်ကပုဒ်ဟူးနေတော်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မနေ့ပုဒ်ဟူးနေကကုလသမဂ္ဂလုံခြုံရေးကောင်စီမှရိုဟင်ဂျာတွေဌာနေပြန်ရေးကိစ္စတကယ်ပိတ်ဆွေးနွေးကြတာနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်
။ဒီကနေ့ဩဂုတ်လ22ရက်နေ့မှာမြန်မာဘက်ကစတင်လက်ခံမဲ့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာ2019ခုနှစ်ဩဂုတ်လကမြန်မာစစ်တပ်ရဲ့နေမည်ရှင်းလင်းရေးကြောင့်ထွက်ပြေးသွားကြသူတွေအတွက်ပဲဖြစ်ပါတယ်။2019ခုနှစ်မတိုင်ခင်ကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိနေတဲ့သူတွေမပါဝင်သေးပါဘူး။လက်ရှိဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတင်ပြထားတဲ့ဒုက္ခသည်12,000တဲကမြန်မာကစီစစ်ပြီးသားပထမအတုပ်ဖြစ်3,000ကျော်ပြန်လာဖို့ဒီကနေ့စတင်လက်ခံမှာဖြစ်ပါတယ်။အခုလိုရခိုင်ပြည်နယ်မြောက်ပိုင်းကိုဒုက္ခသည်တွေထားနေပြန်ရေးအစီအစဉ်မှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေပတ်သက်လို့လုံခြုံရေးကောင်စီမှမနေ့ဗုဒ္ဓဘူးနေ့ကတကပိတ်ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲမတိုင်ခင်ဗြိတိန်ရဲ့ကုလသမဂ္ဂဆိုင်ရာနိုင်ငံရေးရာညှိနှိုင်းရေးမှူးစတီဗင်ဟက်ကီကသတင်းတောက်တွေနဲ့တွေ့ဆုံရမှာအခုလိုပြောကြားခဲ့ပါတယ်
။ So we called for a meeting on Myanmar together with four other countries. Myanmar's at a critical moment. We are
ကျွန်မနိုင်ငံနဲ့ပတ်သက်လို့အစည်းအဝေးလုပ်ဖို့အခြားနိုင်ငံ၄နိုင်ငံနဲ့အတူကျွန်တော်တို့တောင်းဆိုခဲ့ပါတယ်။မြန်မာပြည်မှာအရေးကြီးတဲ့အချိန်ရောက်နေပါတယ်။ဒါမဲ့ရေးတွေအတွင်းဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံကိုပြန်လာမဲ့ဒုက္ခသည်တွေပြန်လည်နေရာခြားသားရေးကိုအကောင့်ထည့်ပေါ်ဆောင်ရွက်ဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ဒုက္ခသည်တွေမြေရပြန်ရေးမှာခုံးသိက္ခာရှိရှိဘေးကင်းလုံခြုံစွာမိမိစံနာအလျောက်ဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။ UNHCR အနေနဲ့အဲ့ဒီနေရာမှာရှိနေပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်ရပ်စလုံးနဲ့ညှိနှိုင်းဆွေးနွေးနေတဲ့အတွက်ကျွန်တော်တို့ကျေနပ်အားရမိပါတယ်။ဒုက္ခသည်တွေမြေရပြန်ရေးမှာစိုးစိုးကကျွန်တော်ပြောခဲ့တဲ့အခြေခံမူသုံးချက်နဲ့ကန့်ညီဖို့လုံခြုံရေးကောင်စီအနေနဲ့တည်ကြအောင်လုပ်ဖို့လိုပါတယ်။ဒီလိုဖြစ်ဖို့လဲလုံခြုံရေးကောင်စီရဲ့ခိုင်မာတဲ့ပံ့ပိုးမှုရှိနေပါတယ်။
ဒုက္ခသည်တွေဂုံတိတ်ခါရှိရှိဘေးကင်းလုံခြုံစွာမိမိစံနာအလျောက်ပြန်ရေးဆိုတဲ့အခြေခံမူသုံးချက်ဟာမြန်မာနဲ့ပတ်သက်လို့လုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးတညီတညွတ်တဲ့သဘောတူထားတဲ့အချက်ဖြစ်ကြောင်းလည်းစတီဗင်ဟက်ကီကပြောကြားခဲ့ပါတယ
်။
မြန်မာနဲ့ပတ်သက်လို့လုံခြုံရေးကောင်စီကိုဒီကနေ့အချိန်ထိညှိနှိုင်းစေတဲ့ကိစ္စတစ်ခုဖြစ်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးဒီအခြေခံမူအချက်တွေပေါ်ဆက်လက်ပြီးရည်တည်နေပါတယ်။အခုအချိန်မှာဒီမူတွေအတိုင်းလိုက်နာအကောင့်ထဲပို့ဖို့ပဲအရေးကြီးပါတယ
်ဒီတော့တွင်မှာပဲရိုဟင်ဂျာဒုက္ခသည်တွေအတွက်ဘေးရန်ရဲ့ကင်းကင်းဂုံတိတ်ခါရှိရှိကိုယ်သဘောဆန္ဒအတိုင်းနေရပြန်နိုင်တဲ့အချိန်အထိနေရပြန်ဖို့မဲ့အစီအစဉ်ကိုဆိုင်းငံ့ထားဖို့လူခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုခဲ့ကြပါတယ်အထူးသဖြင့်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအချိန်နဲ့အချိန်ညီအဆင်သင့်မဖြစ်သေးတဲ့အကြောင်းရင်းနဲ့ပတ်သက်လို့နယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာဌာနဒုတိယညွှန်ကြားမှုPhil Robinson က VOE ကိုအခုလိုပြောပါတ
ယ် UNHCR has been saying all along that the time and the conditions
ဒုက္ခသည်များပို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမှာမြန်မာ UNHCR တခြားလုံးပြောနေတဲ့အချက်ကဒုက္ခသည်တွေထားနေပြန်ရေးမှာအချိန်နဲ့အခြေအနေတည်တော်မှုမရှိသေးဘူးဆိုတာပဲဖြစ်ပါတယ်နိုင်ငံတကာကစောင့်ကြည့်အကဲခတ်တာမျိုးလည်းမရှိဘူးအကောက်အွယ်ပေးထားတာလည်းမရှိဘူးလက်လက်ဆက်သွားလာခြင်းလည်းမရှိဘူးနိုင်ငံသားခွင့်ရေးတွေအတွက်အမကန်ကျေဆိုတာလည်းမရှိပါဘူးရိုဟင်ဂျာတွေအတွက်အကာအကွယ်ပေးဖို့လုံခြုံမှုရှိဖို့ဂုဏ်သိက္ခာရှိရှိပြန်ဖို့ဒီအချက်တွေအားလုံးဟာအမှန်တကယ်ကိုလိုအပ်နေတာပါရိုဟင်ဂျာတွေဘက်ကလည်းသူတို့နေရပြန်ဖို့အစဉ်နဲ့မဖြစ်ကြသေးပါဘူးဘာကြောင့်လဲဆိုတော့သူတို့ပြန်ရင်လည်းတုံးခဲ့တဲ့နှစ်ကြာသူတို့ကိုဆူဆူရွာရွာနှင်းပန်းနှိစ်ဆက်ခဲ့တဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ထိန်းချုပ်မှုအောက်မှာပဲပြန်ပြေးနေရမှာကြောင့်ဖြစ်တယ်လို့ရိုဟင်ဂျာတွေကပြောကြပါတယ်
2018ခုနှစ်နိုဝင်ဘာလကပထမအကြိမ်ရိုဟင်ဂျာဌာနေပြန်ရေးအစီအစဉ်မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ထပ်မံကြိုးပမ်းတဲ့အနေနဲ့ဒီကနေ့မှဒုက္ခသည်တချို့ကိုနေရပြန်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားစီစဉ်ခဲ့ကြတာဖြစ်ပါလိမ့်ရှင်